ရခိုင်တောင်ပိုင်းမှာစစ်ကောင်စီနဲ့အာရခတပ်တော် AA တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့တန်တွဲငပလီကန်းကျေတလျှောက်မှာရှိတဲ့ဟိုတယ်စုံတွေကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်ပါတယ်။ဒါကြောင့်မို့လို့ဟိုတယ်တချို့မီးလောင်ကျွမ်းခဲ့ရတယ်လို့တန်တွဲမြို့ပေါ်မှာလည်းစစ်ကောင်စီဘက်ကအင်အားတွေဖြည့်တင်းနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။လက်ရှိမှာတော့တန်တွဲမြို့ကိုအာရခတပ်တော် AA ဘက်ကသိမ်းယူနိုင်ခြင်းမရှိသေးပေမဲ့မြို့နားတဝိုက်မှာရှိတဲ့ငပလီကန်းကျေကစစ်ကောင်စီတပ်စခန်းတွေကိုတော့ AA ဘက်ကသိမ်းပိုက်ထားတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစံကျော်ကတင်ပြပေးထားပါတယ
်။ရခိုင်တောင်ပိုင်းတန်တွဲငပလီကန်းကြီးမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုအာရခတပ်တော် AA ကသိမ်းပိုက်လိုက်ပြီးနောက်ကန်းကြီးတစ်ချောင်းမှာနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဒီရက်ပိုင်းသိမ်းမကြတော့ဘူးလို့ဒေသခံတွေကပြောဆိုကြပါတယ်။ဒါပေမဲ့ငပလီကန်းကြီးကဟိုတယ်ဇုံတဲကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတာတွေနဲ့ရေတက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတာကြောင့်ဟိုတယ်တချို့မီးလောင်တာရှိတယ်လို့တန်တွဲဒေသခံအမျိုးသမီးတူကပြောပါတယ
်။အာနည်းနည်းငြိမ်နေတယ်ညီနေတယ်ဟိုဘောနော်တိုက်ပွဲဖြစ်တဲ့တန်တွေတော့မကြားရဘူးဒီအဲမဲ့ဟိုဘောနော်ဟိုတယ်ဆုံဘက်ကိုဒီနေနေနဲ့ဘုံလာကြတော့ဟိုတယ်တော်တော်များများတော့မီးလောင်နေတယ်လို့ပြောတယ်ရှင်ပြီးတော့ညီမတို့ဒီညီမတို့လူနေရက်ွက်တွေပေါ့နော်လူနေရက်ွက်တွေဆိုတော့ရက်ွက်ထဲကိုမကြားရင်မဲကန်းကန်းနာကိုကန်းနာဟိုဒီပင်လယ်နာပေါ့နော်ပင်လယ်နာကိုကြားတာမျိုးတွေရှိတယ်ဆရာဆရာတွေတည်ထားတော့လေဆရာတွေပေါ်ကြားတာမျိုးတွေလည်းရှိပါတယ်ရှင်ဟုတ
်ရခိုင်မှာတကြောပြန်တိုက်ပွဲကာလတစ်လျှောက်မြောက်ပိုင်းကမြို့နယ်ရှိခုနဲ့တောင်ပိုင်းကရံပဲမြို့နယ်တို့ကိုစစ်ကောင်စီဘက်ကလက်လွတ်ဆုံးရှုံးခဲ့ရပြီးဖြစ်ပါတယ်အခုလိုမျိုးတွေကိုဆုံရှုံလိုက်ရတဲ့အခါမှာလဲမျိုးတွင်းမှာရှိတဲ့နေအဆောင်တွေကိုလေကြောင်းကဘုံကျဲတာတွေလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတော့ပျက်စီးမှုများအောင်လှုပ်ဆောင်လေးရှိတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိမှာလဲစစ်ကောင်စီရဲ့အကျိုးစီးပွားတော်တော်များများရှိနေတဲ့တန်တွဲငပလီကန်းကြီးကိုလဲစစ်ကောင်စီကလက်လွတ်ဆုံရှုံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတာကြောင့်ကန်းကြီးတစ်ခုလုံးကိုဖျက်ဆီးမဲ့သဘောရှိတယ်လို့ရခိုင်ဒေသခံတူကသူ့အမြင်ကိုအခုလိုပြောပါတယ
်သူတို့လက်လွတ်ရပြီဆိုရင်ဒီနောက်ဆက်တွဲတော့ A ကထိန်းချုပ်ပြီးတော့ကြံခဲ့တဲ့နေရာတွေကိုပေါ့နော်သူတို့ကဟိုကောက်ကောက်မွေမထရှင်တို့ပေါ့နော်စစ်ကောင်စီကဘယ်လိုမျိုးတုံ့တက်လဲဆိုရင်သူတို့အုပ်ချုပ်တဲ့အခါမှာဟိုဟိုဘယ်လိုပြောမလဲဒါတိုးတက်တယ်ပေါ့နော်သူတို့အုပ်ချုပ်တဲ့အခါမှာတိုးတက်တယ်ဟိုကောက်မွေဒီတွေကထိန်းချုပ်လိုက်ပြီးတဲ့နောက်ပိုင်းမှာဒါဒီဟာကိုဟိုမျိုးတန်လီတဆောင်းရဲ့အတွက်ကိုအေကမလုံးနိုင်ဘူးဆိုတဲ့ဟာမျိုးသူကတော့ရှင်တဲ့သဘောမျိုးကျွန်တော်ကမြင်နေပေါ့နော်အာဒီတန်တွဲမှာဆိုရင်လေဒီအထူးသဖြင့်တန်တွဲဟာရခိုင်ပြည်ဒီစစ်ပွဲရေးမျိုးတွေတစ်ခါတစ်ခုဖြစ်တယ်ပေါ့နော်ဆိုတော့ဒါကိုလေစစ်ကောင်စီကအပြည့်စီမရှိပေးနဲ့ပေါ့နော်အပြည့်စီမရှိပေးနဲ့သူတို့ဟိုလက်လွတ်ခံမှာခံရှိလက်ခံမှာမဟုတ်ဘူးဆိုတော့ဟိုဒါကိုဟိုသူတို့ကတန်းနိုင်တလောက်တော့သူတို့ဟိုကာကွယ်မေးကာကွယ်လို့မရဘူးဆိုရင်သူတို့ကအပြည့်စီတွေကိုသူတို့ကယူဆိုင်နေမှာမဟုတ်ဘူးပေါ့နော်ယူဆိုင်မှာမဟုတ်ဘူးသူတို့ဟိုရာတင်းနေနဲ့ရာတဲ့ပုံစံမျိုးနဲ့သူတို့ကဘုံကြည့်မှာပေးပေါ့နော်ဟုတ်ကဲ့
ဒါအပြင်ငပလီကန်းကြီးတလျှောက်ကကြေးရွာရက်ွက်တွေကဒေသခံတွေဟာတိုက်ပွဲတွေကြောင့်ပြီးခဲ့တဲ့လကလေးကအိုးအိမ်ဆုံးခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရတာပါလက်ရှိမှာတော့တိုက်ပွဲဖြစ်ပွားတာကိုအခွင့်ကောင်းယူပြီးဒေသခံတွေရဲ့နေအိမ်တွေဖောက်ထွင်းလူရဲခံရတာတွေရှိနေတယ်လို့လည်းနေအိမ်ဖောက်ထွင်းခံရတဲ့ငပလီဒေသခံအမျိုးသမီးတူကပြောပါတယ
်ဖောက်ထွင်းတာကတော့လေတော်တော်အရှိန်ကြီးဆိုးနေတာပေါ့နော်အာညီမတို့အိမ်ဆိုလို့ရှိရင်လည်းဖောက်ခံရတယ်ပါသွားတယ်ပေါ့နော်ဟောသူကတော့ဖောက်ထွင်းတာကတော့ပြောရရင်တော့ဘယ်ကဟောလူအုပ်စုလိုက်ဖွဲ့ပြီးတော့ပေါ့နော်အယောက်20 30လောက်ကမှဒုတ်တွေသားတွေနဲ့ယူပြီးတော့ဝင်ဖောက်တာလို့ပြောတယ်သူကအဲ့အရှင်တွေအရင်ကြည့်တယ်ကြည့်ပြီးတော့မဒီအိမ်မှာတော့သူတို့အာဘာပစ္စည်းတွေရှိလဲဘာသာအနေထားတော့အကဲခတ်တယ်ပေါ့နော်အဲ့ကဲခတ်ပြီးတော့မှတခါရေရိုက်ဖြစ်ပြီးတော့ဝင်နေရှိတဲ့စားနပ်ရိက္ခာတွေယူတယ်ပေါ့လေစားနပ်ရိက္ခာယူပြီးတော့မှနောက်ထပ်တံမိုးကြီးပစ္စည်းတွေဘာညာရှိလို့ရှိရင်သူကနောက်ထပ်တစ်ခေါက်ထပ်လာပြီးတော့နှစ်ခါဝင်ယူသုံးခါဝင်အဲ့လိုမျိုးတွေလုပ်တယ်ပေါ့အာညီမတို့အိမ်မှာဆိုလို့ရှိရင်တော့ဒါအိမ်ဆောင်အနေနဲ့ညီမတို့က3ယောက်တောင်ကြံခဲ့တာပေါ့နော်အဲ့3ယောက်ကကြံခဲ့ပေမဲ့လည်းအာလူအယောက်20လောက်ကမှဒုတ်တွေဒါရဲနဲ့လာတဲ့ခါကျတော့အဲ့3ယောက်ကလည်းဟိုမသိခင်အောင်ဆောင်ပြီးအိတ်ခင်အောင်ဆောင်နေလိုက်ရတယ်ပေါ့နော်ဘာလဲဆိုတော့အသက်အန္တရာယ်ဆိုးရင်ညာတော့လေအဲ့လိုမျိုးရှိနေတော့ရှိရခြင်းဟုတ
်တန်ရွယ်ကန်းကြီးတစ်ချောင်းမှာနှစ်ဖက်အပြန်လဲပြက်ခတ်တာတွေနဲပါလာတယ်ဆိုပေမဲ့စစ်ကောင်စီဘက်ကတော့တန်ရွယ်မြို့ပေါ်မှာတက်အင်အားအလုံးရင်းနဲ့ဖြစ်တင်းနေတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်မြို့အတွင်းကလမ်းနဲ့တံတားတွေမှာလည်းစစ်ကောင်စီကမြေမြုပ်မိုင်းတွေထောင်ထားတာကြောင့်တန်တွဲဒေသခံတွေအသွားအလာဂရုစိုက်ကြဖို့အာရခတပ်တော် AA ဘက်ကတိုက်တွန်းထားပါတယ်တစ်ဆက်တည်းမှာပဲမောင်နှုံးမြို့နယ်မှာလည်းစစ်ကောင်စီရဲ့လက်ကျန်စခန်းတစ်ခုဖြစ်တဲ့နာခခ55မြို့သူကြီးစခန်းကို AA ကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲပြင်းထန်နေတယ်လို့ရခိုင်ဒေသခံတို့ကပြောပါတယ
်ဟုတ်ကဲ့မောက်တော့မောက်တော့ရှင်တွေကတော့ကျွန်တော်တို့သိထားလို့ဆိုရင်မောက်တော့မြို့အိုးနိကဲမှာရှိနေတဲ့ဒီအာကျွန်တော်တို့စစ်ကောင်စီစခန်းတစ်ခုပဲကျွန်တော်တို့တီးခြားရတယ်ပေါ့နော်အာဆိုတော့အဲ့ဒါကိုလေဒီအေဘက်ကနေပြီးတော့ဝမ်းပိတ်ဆို့ပြီးတော့တိုက်ခိုက်နေတာရှိတယ်ပေါ့နော်ဆိုတော့အဲ့ဒါကြောင့်ပဲကျွန်တော်တို့တိုက်ပွဲတွေတော်တော်များများဟိုဆက်လက်ပြီးတော့ပြင်းထန်နေတဲ့အနေအထားမှာရှိတယ်အာဆိုတော့ဒီ
စစ်ကောင်စီဘက်ကလည်းသူတို့ကိုလွဲယုံတွေကိုလွဲယုံပြီးတော့ထွက်ပြေးသူတွေရှိနေတယ်ပေါ့နော်ရှိနေတယ်ဒါကူတော့မှဒီအဲ့လိုမျိုးအနေထားမှာဒီဟိုကျွန်တော်သူတို့ဆက်လက်နေထွက်ပြေးရတဲ့ခါမှာလည်းဒီဘင်္ဂလားဒေ့ရှ်ဖက်ကလည်းသူတို့ကိုအကဲမခံတော့ဘူးဆိုတဲ့သတင်းမျိုးတွေတော့ကျွန်တော်တို့ကြားနေရတယ်ပေါ့နော်မနေ့ကလည်းမောင်နှမမျိုးနယ်ကကရင်ချောင်းစီပွားရေးဇုံအတွင်းတပ်ဆွဲထားတဲ့ ဲ့စစ်ကောင်စီတပ်ဖွဲ့ဝင်ဆက်လီ20ကိုဘင်္ဂလားဒေ့ရှ်စစ်တပ်ကကန့်ကွက်ခွင့်မပြုတာကြောင့်မြေတွင်းမှာမျောနေတယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့ရခိုင်ဘက်ကအခြေအနေကိုစံကြောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်